မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကော်မှုမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်အောင်ဆန်းစုကြည်ဟာတောင်ကိုရီးယားနိုင်ငံမှာ၄ရက်မြောက်နေ့အဖြစ်ရောက်နေပါတယ်။ဒီကနေ့ဒေါက်အောင်ဆန်းစုကြည်ရဲ့ကိုရီးယားနိုင်ငံကအဖွဲ့အစည်းတွေနဲ့လှုပ်ရှားဆောင်ရွက်မှုတွေကိုတော့ဒီခီးစဉ်တလျှောက်မှာလိုက်ပါသတင်းယူနေတဲ့ကျမတို့ရဲ့ဝိုင်းတော်သားဥရောနီငိမ့်ကိုမေးကြည့်ပါမယ်ရှင်။ဥရောနီရဲ့ဒီဒေါက်ဆုရဲ့တောင်ကိုရီးယားခီးစဉ်စတုထမြောက်နေ့မှာဘာသတင်းတွေထူးသေးလဲရှင်ပြောပြပေးပါဦး။
ဟုတ်ကဲ့မခွန်ညိုဒီကနေ့ဇန်နဝါရီလ30ရက်နေ့မှာဒေါက်အောင်ဆန်းစုကြည်ကကွယ်လွန်သူနိုဘယ်ညင်ညိုက်ဆုရှင်တမရဟောင်ကင်းနေကျုံအထိမ့်မှ Convention Center မှာကွမ်ဂျူးမြို့တော်ဝင်ခံဝန်ထေးကနေပြီးတော့မှသူ့ကို2004ခုနှစ်ကွမ်ဂျူးလူအခွင့်အရေးစုနဲ့ဂုံတူးဆောင်ကွမ်ဂျူးမြို့တော်သူစုတွေချီးမြှင့်တဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။အဲ့အခမ်းအနားမှာဒေါက်အောင်ဆန်းစုကြည်ပြောသွားတဲ့ main course ထဲမှာ
I would like to thank the citizens of Gwangju for the supportand friendship they have offered to us over our
ကောင်းစားသူကြီးပြောတာကလွန်ခဲ့တဲ့နှစ်တွေများစွာကတည်းကခင်ခင်မင်မင်နဲ့ထောက်ခံပံ့ပိုးမှုတွေပေးခဲ့တဲ့ဂွမ်ဂျူးမြို့သူမြို့သားတွေအားလုံးကိုကျေးဇူးတင်ပါတယ်ဝင်းနေစရာတွေဒုက္ခတွေနဲ့ရင်ဆိုင်နေကြရတဲ့ချိန်မှာသူရက်တီပေးခဲ့တဲ့မိတ်ဆွေတွေကိုဘတော့မှမမေ့နိုင်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ဟာမိတ်ဆွေစစ်မိတ်ဆွေမှန်တွေရဲဘော်ရဲဘက်တွေဖြစ်လို့ပါပဲ။တော်စားသူကြီးကဒါပထမအချက်အနေနဲ့ပြောကြတာပါ။သူပြောတာနောက်တစ်ခုရှိပါသေးတယ်ခင်ဗျာ။
I'm confident that as we move forward towards democracy in Burma, we will have the.
ကောင်းစားသူကြီးပြောတာကမြန်မာနိုင်ငံမှာခုအခါဒီမိုကရေစီကိုရှေ့ရှုရှောက်လှမ်းနေပြီဖြစ်တာကြောင့်မိတ်ဆွေစစ်မိတ်ဆွေမှန်တွေစီကနေအခုအငြိအထောက်ပံ့တွေရရှိလိမ့်မယ်လို့ယုံကြည်နေတယ်။ပြည်သူတွေလိုလားနေကြတဲ့ညီညာရေးနဲ့တာယာဝါပြောမှုကိုရရှိနိုင်မှာဖြစ်ပါတယ်လို့ဒေါက်စန်းသူကြီးကဒီကနေ့ဒီစုတွေကိုလက်ခံရယူတဲ့ပွဲမှာပြောသွားတာပါ။အဲနောက်ထပ်သူပြောတာကမြန်မာနဲ့ကိုရီးယားသမ္မတနိုင်ငံတို့ဟာယင်းနှစ်ချစ်ခင်ပွင့်လင်းစွာဆက်ဆံပေါင်းသင်းကြခြင်းအပြင်ရေးချိန်မှာဒီမိုကရေစီနဲ့လူ့အခွင့်အရေးပြည်ဝတဲ့လူပေါင်းကြီးတစ်ခုကိုအတူတကွတည်ဆောက်သွားနိုင်ကြလိမ့်မယ်လို့သူအနေနဲ့မျှော်လင့်တယ်လို့လည်းဒေါက်စန်းသူကြီးကပြောခဲ့ပါသေးတယ
်။ဥရောနီရဲဆိုစုပေးတဲ့မြို့တော်ဝင်ကတော့ဗာပြောသွားသေးလဲရှင်။
အဲဂွမ်ဂျူးမြို့တော်ဝင်ခံဝန်ထေးကလည်းသူ့အနေနဲ့ဒေါက်တာဆာဆူဂျီကိုတိုင်2004ခုနှစ်ဂွမ်ဂျူးလူအခွင့်အရေးစုနဲ့ဂုံနူးဆောင်ဂွမ်ဂျူးမြို့တော်သူစုတွေကိုအခုလိုသူကိုတိုင်ချိမြင့်နိုင်ခဲ့တယ်လို့ဒီစုကိုဆယ်နှစ်နီးပါးထိမ့်သိမ်းထားချပြီးတော့မှဒေါက်တာဆာဆူဂျီကိုတိုင်လာရောက်လက်ခံရယူခဲ့တာဖြစ်လို့အဲ့ဒါရဲ့အတွက်ကြောင့်မလို့ဝမ်တာဂုံယူမိတဲ့အကြောင်းတရားပြင်ဂွမ်ဂျူးမြို့သူမြို့သားတွေရောကိုရီးယားသမ္မတနိုင်ငံနိုင်ငံသူနိုင်ငံသားတွေအနေနဲ့ရောဂုံယူပွဲရာဖြစ်တဲ့ဒေါက်တာဆာဆူဂျီရဲ့အမီနာမကိုဒီကနေ့မှာသူတို့ဖဲ့ခေါ်ကြပြီးတော့ဒီကနေ့အတွက်ပေါ့နော်တယောက်ကိုတယောက်အောင်ဆန်းစုကြည်လို့ခေါ်ဆိုစေချင်ကြတယ်လို့လည်းသူကပြောသွားခဲ့ပါသေးတယ်မခွန်ညိုရေ။အော်အဲ့ဒီစုချင်းမြင်ပွဲတွေမတိုင်ခင်မှာဒေါက်ဆန်းစုကြည်1989ခုနှစ်မေလ18ရက်နေ့ဂွမ်ဂျူးမြို့ကဒီမိုကရေစီအရေးလှုပ်ရှားမှုမှာသမ္မတချွန်ဒူဝါအစိုးရရဲ့အင်အားသုံးနှိမ်နင်းမှုကြောင့်တည်ဆုံခဲ့ရသူတွေအတွက်အထိတ်အမှတ်ဖြစ်တဲ့မေလ18ရက်အမျိုးသားဗိမာန်မှာလွမ်းသူပန်းချင်းသွားချခဲ့တယ်လို့ညီညာရေးအထိတ်အမှတ်တစ်ပင်တစ်ပင်ကိုလည်းစိုက်ခဲ့ပါသေးတယ်။အဲ့လိုဒေါက်ဆန်းစုကြည်သွားတဲ့အခါမှာဒီဗိမာန်မှာကျူတင်ရောက်ရှိနေတဲ့ဒီဂွမ်ဂျူးမြို့သူမြို့သားတွေကဝိုင်းအောင်ခဲပြီးတော့ပါနော်ဒေါအောင်ဆန်းသူကြီးကိုအတင်းကိုနှုတ်ဆက်ဆင်ရလို့ကတ်လာတဲ့ခါမှာဒုံညိုရေးတွေကလုံးဝခွင့်မပြုဘူးအဲဒေါအောင်ဆန်းကြီးကကျွန်မတာဝန်ယူပါတယ်ဘာမှဖြစ်စရာဘူးကျွန်မဒီပုံကိုယ်ကြီးကျွန်မကိုလာနှုတ်ဆက်တာကျွန်မလည်းပြန်နှုတ်ဆက်ပြသေးတယ်ဒါခါလေးလူတွေကယာနဲ့ချီပြီးအတင်းကိုနှုတ်ဆက်ကြတော့လဲကျွန်တော်တွေ့ရပါတယ်မခွန်ညိုရေး
မနေ့ဖန်ရဲ့ဒေါအောင်ဆန်းစုကြီးခရီးစဉ်ကိုရောပြောပြပေးပါဦးရောနီ
မနေ့ကျန်ကြလို့ရှိရင်ဒေါအောင်ဆန်းသူကြီးကဒီအင်ချုံမြို့မြို့တော်ဝင်ကဒေါအောင်ဆန်းစုကြီးကိုဖိတ်ကြားထားတဲ့အတွက်မနေ့ပိုင်းမှာဒေါအောင်ဆန်းစုကြီးကအဲ့ဒီမြို့ကိုသွားပါမယ်ပြီးတဲ့ခါမှာဆိုးမြို့ပြန်လာပြီးတော့ဆိုးတက်ဆိုတာချီးမြှင့်တဲ့ဂုံတူးဆောင်ပါတကူဘွဲကိုသူကလက်ခံရမှာဖြစ်ပြီးတော့ဒီဆိုးတက်ဆိုကကျောင်းသူကျောင်းသားတွေနဲ့လေဒေါအောင်ဆန်းသူကြီးတွေ့ဆုံစကားပြောမှလည်းဖြစ်ပါတယ်နောက်တစ်ခါဒီမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတဲ့ပွဲကိုလည်းပဲဒီဆိုးတက်ဆိုမှာပဲကျင်းပမှာဖြစ်ပါတယ်ဒီနေ့ညနေမှာတခုရှိသေးတာဒေါအောင်ဆန်းသူကြီးကိုဒီထင်ရှားတဲ့ကိုရီးယားနိုင်ငံကအမှုပညာရှင်12ဦးပါတဲ့အဖွဲ့ကနေပြီးတော့ညစာနဲ့တိတ်ခင်းအခမ်းအဖြစ်လို့မလို့ဒေါအောင်ဆန်းသူကြီးကဒီနေ့ညနေမှာအဲ့ဒီညစာစားပွဲကိုလည်းအဲ့ရောက်မှာဖြစ်ပါတယ်မခွန်ကြီး